ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်အရေးနဲ့ပတ်သက်ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအကြားမှာတရုတ်ကဂျာဝင်ကူညီလိုကြောင်းပြောတယ်လို့ရိုက်တာသတင်းဌာနကအေပီလ25ရက်နေ့ကရေးသားခဲ့တာဖြစ်ပါတယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးအေပီလ28ရက်နေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံတော်အတိုင်ပင်ခံရုပ်ဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးစော်ထေးကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသားဓာတ်ရိုက်ညှိနှိုင်းဆောင်ရွက်သွားမယ်လို့ပြောပါတယ
်။ရခိုင်ပြည်နယ်ရေးကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံ bilateral ညှိနှိုင်းဖြည့်ရှင်းနေတာဖြစ်ပါတယ်။အစိုးရရဲ့မူဝါဒကတော့ဒီကိစ္စကိုကျွန်တော်တို့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံပဲကြားမှာညီနိုင်ဆောင်ရွက်သွားမှာဖြစ်ပါတယ်ဒါအစိုးရရဲ့မူဝါဒပါတရုတ်နိုင်ငံအနေနဲ့ဒီဘက်မှာကြောက်ဖြူပေါ့နော်ပိုက်လိုင်းရှိတယ်အဲ့ဒါနဲ့ဆက်ဆက်ပြီးတော့ဂျိုးစီဝါအတွက်ဂျာဝင်ဆက်ဆက်ညီနိုင်ပေးမယ်ဆိုတာကျွန်တော်တို့ကနားလည်ပါတယ်သို့တော့ကျွန်တော်တို့ရဲ့မူဝါဒကတော့မင်္ဂလာဒေ့ရှ်နဲ့မြန်မာဒီပြဿနာကိုညီနိုင်ဖြေရှင်းသွားဖို့နှစ်နိုင်ငံချင်းပဲသွားမှာဖြစ်ပါတယ
်ပြီးခဲ့တဲ့2016ခုနှစ်အောက်တိုဘာလကရခိုင်ပြည်နယ်ကနေကြားဆောင်ရဲတပ်ဖွဲ့စခန်းတွေကိုအကြမ်းဖက်တိုက်ခိုက်မှုဖြစ်ပေါ်ခဲ့ပြီးနောက်မှာမွတ်စလင်ရိုဟင်ဂျာ6,900ခန့်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာခဲ့ကြောင်းရိုက်တာသတင်းဌာနမှဖော်ပြထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကို၄ရက်ကြာခီးစဉ်ရောက်ရှိခဲ့တဲ့တရုတ်အထူးတန်တမန်စွန့်ကော့ရှန်းကမြန်မာနိုင်ငံနဲ့အပြန်အလှန်ဆွေးနွေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုတိုက်တွန်းခဲ့ကြောင်းနဲ့တရုတ်အစိုးရကလည်းကူညီပေးဖို့အစီအစဉ်ရှိကြောင်းပြောကြားခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးဌာနတာဝန်ရှိသူတွေကပြောကြားခဲ့ကြောင်းရိုက်တာသတင်းဌာနကဖော်ပြခဲ့ပါတယ်ရခိုင်မောင်းနှံကလုံခြုံရေးစခန်းတွေတက်ခတ်ခံရမှုဟာလုံခြုံရေးအာဏာမှုကြောင့်လို့ဥသောတိကပြောပါတယ်တရုတ်နိုင်ငံကလည်းနိုင်ငံတကာအတန်းဝဲနီးတူရခိုင်ပြည်နယ်အရေးကိုကူညီဆောင်ရွက်ပေးနိုင်ပါတယ်လို့ဥသောတိကပြောပါတယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလှစောကတရုတ်နိုင်ငံကရခိုင်ပြည်နယ်အရေးကိုတကယ်တမ်းမသိတဲ့အတွက်ဘလို့နီးနဲ့မှကင်တွယ်ဖြစ်ရှင်းနိုင်မှာမဟုတ်ကြောင်းဒါပေမဲ့တဏ္ဍမန်အနည်းအရနိုင်ငံကြီးတစ်ခုအနေနဲ့နာမည်ကောင်းယူလာတာကြောင့်ပါဝင်လိုတာဖြစ်တယ်လို့ပြောပါတယ်
မြန်မာနိုင်ငံရေးမှာသူတို့ကတော့ဟိုခရက်ဒစ်ယူဖို့ပေါ့ကြိုးစားတယ်လို့ပဲကျွန်တော်မြင်တယ်သူတို့အနေနဲ့ဘလို့မှဝင်ပြီးကင်တွယ်လို့ရနိုင်စရာကြောင်းလည်းမရှိဘူးကျွန်တော်ထင်တယ်နားလည်မှလည်းမဟုတ်ဘူးဒါပေမဲ့ဥဇော်ထေးညင်းတာကြတော့တပိုင်းပေါ့ဗျာဥဇော်ထေးဘာကြောင့်ညင်းလဲတော့မသိဘူးဒါပေမဲ့ဥဇော်ထေးတို့ကိုယ်တိုင်ကလည်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်ရှိတဲ့ကိစ္စမှာကင်တွယ်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်ရခိုင်တွေဘက်ကလည်းသိကြိုက်တာမဟုတ်ဘူးသူတို့ပြောတာဆိုတာတုံ့ပြန်တာတွေကိုတရုတ်ကတော့သူတို့လောလောဆယ်ပါဗျာကျွန်တော်တို့ရခိုင်မှာ MOU ထိုးတာလက်မှတ်ထိုးတာရှိတယ်ဆိုတော့နဲ့ကျွန်တော်ကြောက်ပြဲစီးတဲ့ကိစ္စတို့ပါတော့နော်အဲ့တော့တရုတ်ကတော့သူ့ရဲ့ rule ကိုတင်ဖို့ကြိုးစားတဲ့အနေနဲ့လုပ်တာပဲ
ရခိုင်ပြည်နယ်ပြဿနာတွေကိုဖြေရှင်းတဲ့နေရာမှာရခိုင်လူမျိုးတွေကိုဘေးဖယ်ထားပြီးမဖြေရှင်းသင့်ဘူးလို့ဦးဦးလာစောကမြင်ပါတယ်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့ဖြစ်ပွားနေတဲ့ပြည်တွင်းစစ်ပြဿနာကိုတော့ပြင်းပြင်းထန်ထန်ကင်တွယ်ဖြစ်ရှင်းနေပြီးရခိုင်ပြည်နယ်ရဲ့လုံခြုံရေးနဲ့ဆိုင်တဲ့ကိစ္စမှာတော့ရခိုင်လူမျိုးတွေပါဝင်ခွင့်ကိုဘေးဖယ်ထားတာဟာအစိုးရရဲ့မူဝါဒမှားယွင်းနေတာဖြစ်တယ်လို့ဦးလာစောကပြောပါတယ်ရခိုင်ပြည်နယ်မှာကြောက်ဖြူရေနံစိတ်ကံအထူးစီးပွားရေးစုံစီမံကိန်းကြောက်ဖြူရေနံပိုက်လိုင်းစတဲ့တရုတ်နိုင်ငံရဲ့အကျိုးစီးပွားတွေရှိနေတာကြောင့်ရခိုင်ဒေသတည်ငြိမ်ရေးတရုတ်ကလူလာနေတာဖြစ်တယ်လို့လေလာသူတွေကပြောပါတယ်မိထီလာမြို့နယ် NLD ပါတီကတရားလွှတ်တော်ရှေ့နေဦးအောင်သိန်းက88အရေးကင်းနောက်ပိုင်းကစပြီးတရုတ်နိုင်ငံရဲ့မြန်မာနိုင်ငံအပေါ်မှာစစ်ရေးနိုင်ငံရေးစီးပွားရေးလွှမ်းမိုးမှုတွေများစွာရှိခဲ့တဲ့အတွက်အခုလိုရခိုင်အရေးမှာလည်းတရုတ်ကစေတနာကောင်းနဲ့ကူညီမယ်ဆိုရင်လက်ခံသင့်တယ်လို့ပြောပါတယ
်ရှုထောင့်အမျိုးမျိုးကဘာသာတရားရှုထောင့်ကအလားငင်းငိုင်းနဲ့တရားဥပဒေစိုးမိုးရှုထောင့်ရနောက်လူမျိုးရေးရှုထောင့်ရတမိုင်းရှုထောင့်ရဆိုရင်မှန်တယ်ဒါပြည်တွင်းပြည်ထောင်စုပြည်တွင်းမဲ့ဖြစ်ရှင်းတဲ့ဒါပေမဲ့အနေထားလွန်သွားပြီဘာကြောင့်လဲဆိုတော့88ကယူအန်နောက်ပိုင်းမှာပြည်ပနဲ့အထူးသဖြင့်တရုတ်ရဲ့ပြက်ဆွတ်မှုတွေကအချင်းချင်းပါဝင်ပူးပေါင်းနောက်ကတွန်းအားပေးပြီးရပ်တည်ခဲ့တဲ့အနေထားအစဉ်လာရှိတဲ့အတွက်ကြောင့်သူကဒီအချိန်မှာလည်းပဲသူ့အင်အားကိုမလဲမချောင်သာလက်ခံရုံးနဲ့သဘောလို့သဘောထားမှတ်ချက်ပေးခြင်းနဲ့
ရခိုင်ပြည်နယ်စစ်တွေမြို့နယ်ကတက္ကသိုလ်ပြင်မွတ်စလင်ဒုက္ခသည်စခန်းမှာလက်ရှိနေထိုင်နေပြီးရှေ့နေလုပ်ငန်းကိုလုပ်ကင်ခဲ့တဲ့ဦးကျော်လာအောင်ကတရုတ်နိုင်ငံလိုနိုင်ငံကြီးတစ်ခုကဒုက္ခသည်တွေရဲ့ပညာရေးကျန်းမာရေးနဲ့ပြန်လည်နေရာချထားရေးတွေကိုကူညီပေးနိုင်မယ်ဆိုရင်ဝမ်းသာတယ်ကြိုဆိုတယ်လို့ပြောပါတယ
်သူဆွေရတာပေါ့သူတို့လေလေလာဒီမလေးတရုတ်တင်ထောက်တွေပါလေလာကြတယ်ကျွန်တော်စီလေးလာတယ်သူတို့လေသူတို့မြင်သားပဲတိုင်ပြည်ကြီးတစ်ခုကဝန်ကူတယ်ဆိုတာကကျွန်တော်လက်ခံနိုင်တဲ့အကြောင်းရှိပါတယ်အဲ့ဒါကြောင့်ကျွန်တော်ကြိုဆိုပါတယ်အဲ့ဒါ
မြမအစိုးရကရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတရုတ်ရဲ့တဏ္ဍမန်ရေးဂျားဝင်ပေးမယ်ဆိုတဲ့ပြောဆိုချက်ကိုသာမကကုလသမဂ္ဂလူ့အခွင့်အရေးကောင်စီကနိုင်ငံတကာသတင်းအချက်အလက်ရှာဖွေဖော်တိုရေးအဖွဲ့တစ်ဖွဲ့ဆေးလွှတ်ဖို့ဆုံးဖြတ်ချက်ကိုပြီးခဲ့တဲ့မတ်လ24ရက်နေ့ကချမှတ်ခဲ့တာကိုလက်ခံနိုင်ခြင်းမရှိဘူးလို့တုံ့ပြန်ပြောဆိုထားတာဖြစ်ပါတယ်ခင်ဗျာ